Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Dial 2023ခုနှစ် November လ5ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ3249လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ကာဇာရင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြတယ်လို့အပြစ်ခံရဲစရေးသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ရှမ်းမြောက်ဒေသမှာသတင်းတစ်ပတ်ကျော်တိုက်ပွဲတွေကြောင့်ပိုးရင်ဆုံခွာထွက်ပြေးရသူ 23,000 ကျော်အထိရှိလာတယ်လို့ကုလသမဂ္ဂကသတိပေးပါတယ်။အာရှဒေသရဲ့ပထမဆုံးလိင်တူဆုံမဲ့သူတွေရဲ့အားကစားပွဲတော် Gay Games Hong Kong ကိုစနေနေ့ကဟောင်ကောင်မှာစတင်လိုက်ပါတယ်။
အဲ့လိုထိတ်တန်းရောက်တဲ့သတင်းတွေအပြင်ကရင်ပြည်နယ်ကဒေသ9ခုထက်မင်းဲမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေတဲ့သတင်းပေးပို့ချက်နဲ့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်ဒို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာစတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
အရှေ့လေပိုင်းကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဂျော်ဒန်နိုင်ငံအာမန်မြို့မှာအာရဗ်နိုင်ငံသားဝင်ကြီးတွေနဲ့စနေနေ့ကတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ရမှာအမေရိကန်နဲ့အာရဗ်မိတ်ဆွေနိုင်ငံတွေကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်
။ It's our view that a ceasefire now would simply leave Hamas in place able to regroup and repeat what it did on October 7th.
ကျွန်တော်တို့အမြင်အရအပြစ်ခတ်ရစဲရေးကဟားမတ်စ်တွေပြန်ပြီးစုယုံနိုင်မှုအခွင့်ပေးလိုက်တယ်လို့ဖြစ်ပြီးအော်တိုဝါ9ရဲ့တိုက်ခိုက်မှုလို့နောက်တစ်ခေါက်ထပ်လွတ်ခွင့်တာသွားမယ်လို့ဝင်ကြီးဘလင်ကင်ကပြောသွားတာပါ။အစ္စရေးအနေနဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့ဟားမတ်စ်ခေါင်းဆောင်တွေကိုရှာဖွေရမယ့်တာဝန်ရှိတယ်လို့ဆိုပါတယ်။အစ္စရေးကသူ့ရဲ့စစ်ရေးပြင်းမှတ်ဖြစ်တဲ့ဟားမတ်စ်အဖွဲ့ကိုချိန်မုံနိုင်ရေးဆောင်ရွက်နေချိန်မှာလက်တလော့အရက်သားတွေကိုအကာအကွယ်ပေးနိုင်ရေးအတွက်လူသားချင်းစာနာထောက်ထားမှုအရစစ်ကိုယာယီရပ်ဖို့အရေးကြီးတယ်လို့ဘလင်ကင်ကပြောပြီးအဲ့ဒီအတော်အတွင်းအကူအညီတွေဂါဇာရဲ့အမြန်ဝင်နိုင်ရေးနဲ့ဂါဇာရဲ့ကနိုင်ငံသားတွေကယ်ထုတ်နိုင်ရေးလှုပ်ဖို့လိုတယ်လို့ပြောပါတယ်။ဂျော်ဒန်နိုင်ငံသားရေးဝန်ကြီးအာမန်ဆာဖာတီကတော့အာရဗ်နိုင်ငံတွေကချက်ချင်းအပြစ်ခတ်ရစဲကိုလိုလားကြောင်းပြောပါတယ်။ဒေသတစ်ခုလုံးဟာအမုန်းပင်လယ်ထဲမှာနစ်မြုပ်နေပြီးဒါကနောက်မျိုးဆက်တွေကိုပြတ်ထန့်ပေးနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့ဆွေးနွေးပြီးတရက်အကြာမှာဂျော်ဒန်မှာအခုလိုအာရဗ်နိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်အနေနဲ့ပါလက်စတိုင်းပြည်သူတွေကိုစန့်ကျင်ပြီးအာရဗ်ညွန်ပေါင်းဖွဲ့လို့မရဘူးလို့ဟားမတ်စ်အကြီးအကဲအရာရှိတူဖြစ်တဲ့အိုဆမာဟမ်မန်တင်ကစနေနေ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ဝင်ကြီးဘလင်ကင်ဂျော်ဒန်နိုင်ငံမှာရောက်နေပြီးအာရဗ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဂါဇာအရေးဆွေးနွေးနေချိန်မှာအခုလိုပြောဆိုလိုက်တာပါ။အစ္စရေးဟားမတ်စ်စပွဲကြောင့်ပါလက်စတိုင်းရဲ့တပ်ပြည်သူတွေထိခိုက်သေးချေနေရတာကိုဟန်တားဖို့နဲ့ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးနိုင်ရည်ရွယ်တဲ့ဝင်ကြီးဘလင်ကင်ရဲ့တန်တမာခီးစဉ်အတွင်းအာရဗ်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေနဲ့တွေ့ဆုံခဲ့တာပါ။ဟားမတ်စ်အရာရှိဟာမန်တန်ကတော့လက်တလော့ဂါဇာမှာလူတွေအစုလိုက်အပြုံလိုက်သေချေနေရတဲ့ဖြစ်ရပ်တွေဟာလူသတ်မှုတွေဖြစ်တယ်လို့ဆိုပြီးဒီလူသတ်မှုတွေအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစိုးရမှာအပြည့်အဝတာဝန်ရှိတဲ့ကြောင်းလေဗရွန်နိုင်ငံဘေရုတ်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြင်းပြင်းထန်ထန်ဆွဆွဲပြောဆိုခဲ့ပါတယ်။အစ္စရေးရဲ့ဂါဇာတိုက်ခိုက်မှုတွေမှာရပ်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမဖြစ်ဖို့လိုလားကြောင်းအမေရိကန်အစိုးရကပြောနေပေမဲ့တကယ်လက်တွေ့ဖြစ်တဲ့အခြေအနေကတော့အဲ့ဒါနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့လည်းဟားမတ်စ်အရာရှိကပြောပါတယ်။အစ္စရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ဂါဇာမှာသေဆုံးသူ 9,448 ဦးရှိနေပြီလို့ဟားမတ်ဦးဆောင်တဲ့ပါလက်စတိုင်းကျမ်းမာရေးဌာနကပြောဆိုထားပါတယ်စစ်ပွဲပြစ်ထန်နေတဲ့ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေဘက်ကထောက်ခံပြီးအစ္စရေးနဲ့အမေရိကန်ပြည်ထောင်စုကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံတော်ကမှစနေနေ့ကလူတွေတောင်းတဲ့ချီစုဝေးဆန္ဒပြခဲ့ကြပါတယ်ဝင်ကြီးဘလင်ကင်ဂျော်ဒန်နိုင်ငံမှာရောက်နေပြီးအာရဗ်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဂါဇာရေးဆွေးနွေးနေကြချိန်မှာခုလိုပြောဆိုလိုက်တာဖြစ်ပါတယ်အစ္စရေးဟားမတ်စ်စပွဲကြောင့်ပါလက်စတိုင်းအရက်သားပြည်သူတွေထိခိုက်သေးချေနေရတာကိုဟန်တားဖို့နဲ့ ကာဇာကိုလူသားချင်းစာနာမှုအကူအညီတွေတုံ့ပြန်ပေးနိုင်ရေးရွယ်တဲ့ဝင်ကြီးပလင်ကင်ရဲ့တန်တမာခီးစဉ်အတွင်းအာရပ်နိုင်ငံတွေကဝင်ကြီးနိုင်ငံကြ合いဝင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်ဟာမတ်အရာရှိတွေကတော့လက်လုံးကာဇာမှာလူတွေအစုလိုက်ပြုံပိုင်သေးနေတဲ့ဖြစ်ရပ်တွေကိုလူသတ်မှုတွေဖြစ်တယ်လို့ဆိုပြီးဒီလူသတ်မှုတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစိုးရမှတာဝန်ရှိကြောင်းလည်းဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေမနက်ခင်းသတင်းတွေကို VOA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းတပတ်ကျော်တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ2300ကျော်ရှိနေပြီးအကူအညီလိုအပ်ချက်တွေသိသာသာပိုများလာနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။ရှမ်းမြောက်မှာမူလစစ်ပြေးဒုက္ခသည် 15,000 နီးပါးရှိနေရကနေအခုတပတ်ကျော်ကြာကာလအတွင်းမှာနောက်ထပ် 2,000 ကျော်တိုးလာတာပါ။အခုဆိုရင်ရှမ်းမြောက်မှာအိုးအိမ်ဆွန့်ခွာသူ 38,400 ကျော်ရှိတယ်လို့ကုလသမဂ္ဂ UN OCHA ကကြေညာပြည်နယ်ကထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းကလေးငယ်တွေအပါအဝင်အရသာ73ဦးအသက်ဆုံးရှုံးခဲ့ရပြီးနောက်ထပ်ဦးကလည်းအရေးပေါ်ဆေးသကုသခွင့်မရခဲ့လို့သေဆုံးခဲ့ရကြောင်းနဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိနေကြောင်းပြောပါတယ်။အချိန်တည်းမှာပဲရှမ်းမြောက်မှာတိုက်ပွဲအရှိန်ဆက်မြင့်နေပြီး MNDAA ကိုကန့်တက်ရဲ့2029စစ်စင်ရေးရဲ့6ရက်မြောက်နေ့နိုဝင်ဘာ4ရက်သတင်းထုတ်ပြန်ချက်အရကိုကန့်ခရိုင်တုံရှမ်းဒေသကမုံကိုမြို့အပြင်ဘက်ကစစ်ကောင်စီရဲ့ရှောင်းကုန်းလုံအမှတ်3စခန်းကိုကိုကန့်MNDAA နဲ့ရခိုင်တပ်တော် A တို့ပူးပေါင်းတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ကြေညာပါတယ်။လက်ရှိချိန်ဒီစုပေါင်းတပ်စခန်း106ခုကိုသိမ်းပိုက်ထားပြီလို့လည်းဆိုပါတယ်။တောင်မျိုးသားလူမျိုးရေးတပ် TNLA ကတော့စစ်ကောင်စီတပ်ရဲ့အရှိမျောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်ရာလာရှိုးမြို့နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုစနေနေ့ကသိမ်းနိုင်ခဲ့တယ်ပြောပါတယ်။စနေနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ကြာသပတေးနေ့တုန်းကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမှာမြို့အများပြားကိုသိမ်းပိုက်ထားတယ်ဆိုတာဝါရဖြန့်ပြောဆိုချက်သာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရကတုံ့ပြန်ထားပါတယ်။ယူကရိန်းကိုရောက်နေတဲ့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒလီယန်ကယူကရိန်းဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးအလွန်ကောင်းမွန်တဲ့တိုးတက်မှုရှိကြောင်းစနေနေ့မှာပြောလိုက်ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့အတူရှင်တွဲရက်လျက်ပြောတဲ့ဥရောပကော်မရှင်အကြီးအကဲရဲ့မိန့်ခွန်းထဲမှာယူကရိန်းကိုချီးကျူးစကားပြောပြီးရုရှားနဲ့ဆစ်ဖြစ်နေပေမဲ့ယူကရိန်းနိုင်ငံဟာမှတ်တိုင်အများကြီးကြော်ဖြတ်ရောက်ရှိခဲ့တယ်လို့ဆိုပါတယ်။ယူကရိန်းရဲ့တရားစီရင်ပြည်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့တာကိုအဓိကမေးမောင်းထိုးပြခဲ့ပါတယ်။လာမယ့်ဒီဇင်ဘာမှာယူကရိန်းအနေနဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်နိုင်ရေးတရားဝင်ဆွေးနွေးပွဲတွေစတင်နိုင်မလားဆိုတာကို EU ဘက်ကလာမယ့်ဗုဒ္ဓဟူးနေ့ကြာရင်ကြေညာဖို့ရှိနေတာပါ။EU ဘက်ကအကဲပြတ်မှုတွေထဲမှာယူကရိန်းရဲ့စီးပွားရေးတရားဥပဒေရေးရာအပါအဝင်စံနှုန်းအများပြားပါဝင်ပြီးဒီကဏ္ဍတွေမှာယူကရိန်းအနေနဲ့ဘလောက်ထိတိုးတက်မှုရှိမရှိထုတ်ပြန်မှုရှိတာပါ။ဒီပြိုင်နက်မှာပဲယူကရိန်းသမ္မတဇယ်လန်စကီကရုရှားနဲ့စစ်ပွဲဟာရှေ့မတုံးနမဆုတ်အခြေအနေဖြစ်နေတဲ့ဆိုတဲ့ပြောဆိုချက်တွေကိုစနေနေ့ကဥရောပကော်မရှင်ဥက္ကဋ္ဌနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဒီစစ်ပွဲမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကိုတော့ဇယ်လန်စကီကဝန်ခံခဲ့ပါတယ်။အရှဒီသားမှာပထမဆုံးလိန်တူစုံမဲ့သူတွေရဲ့အားကစားပွဲတော် Gay Games Hong Kong ကိုစနေနေ့ကစတင်ကျင်းပခဲ့ပါတယ်။လိန်တူစုံမဲ့သူ LGBTQ အသားဝိုင်းကိုစန့်ကျင်တဲ့လွတ်တော်အမတ်တွေနဲ့လူခွေရေးသမားတွေကပါကန့်ကွက်တာတွေရှိနေတဲ့ကြားကပဲဒီအားကစားပွဲတော်ကိုစတင်ခဲ့တာပါ။စနေနေ့ကဖွင့်ပွဲအခမ်းအနားမှာလိန်တူချစ်သူများအားကစားပွဲချုပ်နဲ့ကဘာတဝမ်းကကိုယ်စားလှယ်တွေစီတန်းချီတက်ခဲ့ကြပြီးတရုတ်အော်ပရာအပါအဝင်ဂီတဖျော်ဖြေပွဲတွေလည်းပါဝင်ခဲ့ပါတယ်။နိုင်ငံပေါင်း45နိုင်ငံကလိန်တူစုံမဲ့သူ 2,300 ကျော်ပါဝင်ပြီးဂန္ဓာအလိုက်ခွဲထားတဲ့အောက်စားပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမှာပါ။ငကားလေပြိုင်ပွဲနဲ့တရုတ်မာဂျုံလို့ယဉ်ကျေးမှုရိုးရပွဲတွေလည်းပါဝင်ပါတယ်။အခုအောက်စားပွဲတော်ကိုတော့ဟောင်ကောင်နဲ့အတူမက္ကဆီကိုဂွာဒါရာဂျာမြို့ကပူးတွဲစင်စင်ကျင်းပလာဖြစ်ပြီး6ရက်တာကျင်းပသွားမှာပါ။ပြည်ကနေခရဲကဒီပွဲတော့ကျင်းပဖို့ကြိုးပမ်းခဲ့ပေမဲ့အဲ့ဒီချိန်ကကိုဗစ်ကာဝေးစီးမြင်ကန့်သက်ချက်တွေရှိနေတာကြောင့်မကျင်းပနိုင်ခဲ့ပါဘူးဒီနေ့မှာကန့်သက်ချက်တွေမရှိဘဲကျင်းပနိုင်တယ်ဆိုပေမဲ့လည်းဘာသာရေးအဖွဲ့အစည်းတချို့နဲ့လိန်တူစုံမဲ့သူတွေကိုလက်မခံသူတချို့ရဲ့ကန့်ကွက်ဆန္ဒပြတာတွေကြုံခဲ့ရပါတယ်ပ ပြိုင်ပွဲကျင်းပသူတွေကတော့အခုလိုပွဲကနေလူမှုအတိုင်းအဝန်းအတွင်းလိင်တူဆုံမဲ့သူတွေကိုပုံမနားလည်လက်ခံပြီးခွဲခြားဆက်ဆံမှုတွေကိုတိုက်ဖြတ်နိုင်ဖို့မျှော်လင့်ကြောင်းပြောဆိုကြပါတယ်
မြန်မာပြည်တနင်္ဂနွေနေ့မနက်ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုကိုငင်းညံအေးတင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတောက်လျှောက်တင်ဆက်သွားဖို့ရှိတဲ့အပတ်စဉ်ကဏ္ဍတွေမတန်ခင်ကရင်ပြည်နယ်ဘက်ကအစီအစဉ်သတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်။ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ6ထိန်းချုပ်ထားတဲ့နယ်မြေအတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာအခုဒီရက်ပိုင်းတည်းတိုက်ပွဲတွေပြင်းထန်နေပါတယ်။နိုဝင်ဘာလ4ရက်နေ့အထိနေရာ9ခုလောက်မှာတပြိုင်တည်းထဲတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီအကြောင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ထဲက KNU ကရင်မျိုးသားအစည်းအရုံးတက်မလာ6ထိန်းချုပ်နယ်မြေထဲကတိုင်ရင်းစိတ်ကြီး Corporate ဂျုံတို့စားတဲ့နေရာ9ခုလောက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတက်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလူတောင်းကနေတိုက်ခိုက်ခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
29ရက်နေ့ကနေစပြီးတော့ကျွန်တော်ဝန်ကြီးကနေလေးသကုန်းနိုင်ကျန်ရေးစိတ်ကြီးပေါ့ကရက်စတဲ့နေရာအုပ်နေရာဆုံးပေါ့နော်ကျွန်တော်အောက်တမချောင်းနေပြီးပုံထဲမှာတိုက်ပွဲပို့ဆောင်မှုခုနှစ်နေရာဖြစ်တယ်အဲ့တော့အဲ့အားရင်းနဲ့တာဒီပိုင်းနဲ့တော့ဆင်းရဲကြတာပေါ့နော်အဲ့တော့ဟိုတစ်ခုပြရပါဘာဒီကြောင့်တက်ခဲ့မှုတကယ်ဒီကြောင့်တက်ခဲ့မှုလာတာပေါ့အဲ့ဒီကအချိန်မှာကျွန်တော်တို့ COVID မှာဆိုလို့ရှိတယ်လက်လက်ကြီးရဲ့ဟိုရန်တမ်းကစားတဲ့ကအဲ့ရွက်တဲ့ဖြစ်ခတ်တာအဲ့ဒီကတဲ့ကျမား COVID က5ရက်လုံးဆက်ဖြစ်တော့တန်ရရအဲ့သူတို့ဘက်ကလည်းကျွန်တော်တို့တော့သုံးနဲ့အော်သူတို့စစ်တပ်ရှိတဲ့နေရာတွေကိုဆုံးလက်စစ်တင်တဲ့ချိန်မှာသူတို့ဘက်ကစစ်တပ်စီဆုံးမှုများတယ
်အခုလိုမျိုးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါစစ်ပြေးဒုက္ခတွေတွေပုံများလာနေတယ်ဆိုပြီးပြည်ရင်းရင်းရေးအထောက်အကူပြုကွန်ရက် KTS ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ
်တကယ်ကိုကလေရန်ပေါ်တော့အခုလိုလေရန်နဲ့ဆက်တွေ့ရအခုဆိုရင်စိုးရိမ်နေရတာလည်းပုံမှန်လို့ရှိတယ်အခုကော်ပိုရိတ်မှာဆိုကျွန်တော်ကော်ပိုရိတ်ကိုကျန်းသိကြီးမှာတော့တောက်ချောက်ပဲပေါ့နော်ဒီလိုတွေလေးကမ်းရေးပတ်သက်တာလည်းရှိပြီပေါ့အဲဒီခေါ်ဆိုနေလို့ဒီတမဟာငေါမှာလည်းကျင်းနေတာဖြစ်တာဆိုလက်နေကြီးဖြစ်တာဆိုတော့သူကအနည်းငယ်လောက်ယူနေတာမျိုးဖြစ်နေကြတယ်လို့သိခါတရားကိုကျူးလာတယ်နော်ဟိုကျွန်တော်တို့ဒီတမဟာထောက်ပေါ့နော်ဒီကော်ပိုရိတ်နဲ့ကျန်းသိကြီးကိုတော်တော်လေးများတယ်ဒီတော့ရှင်းနေပါတော့
အခုဆိုရင်
ဖျားသုံးသူဒေ
တာမှ KNU နဲ့ပူးပေါင်းတက်ဖွဲ့ရေးဘက်ကထိန်းချုပ်မှုကိုပုံများလာနေတယ်လို့ဆရာတော်သူမျိုးကစစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေအုပ်ချုပ်ရေးအဖွဲ့တွေမရှိတဲ့လောက်ဖြစ်လာပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့တပ်တွေကလည်းအဝေးကနေမြို့ထဲကိုလက်နက်ကြီးတွေနဲ့မကြကနာပစ်ခတ်တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါကြောင့်မြို့ပေါ်မှာမနေရတဲ့သူတွေလည်းဒေးလူရကိုတိမ်းရှောင်နေကြရပါတယ်ရှင်
။ VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာ။VOA ရဲ့အစီအစဉ်တွေကိုမနေ့9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေတာပါအခုအချိန်ကနေစပြီးတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်သွားမယ့်အထက်အာရှနိုင်ငံရေးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာမတန်ခင်မှာအရင်ဦးဆုံးဒို့အတန်အစီအစဉ်ကိုတင်ပြကြပါတယ်ကျမရေးဆောက်ရှောက်မှုဆိုးဝါးနေတဲ့နာဂဒေတာအကြောင်းပဲဖြစ်ပါတယ်ဝေးလံခေါင်ဖြားပြီးတိုးတက်မှုနောက်ကျနေတဲ့နာဂဒေတာမှာကျမရေးဆောက်ရှောက်မှုအဆိုးဝါးဆုံးအခြေအနေကိုရောက်နေတဲ့အကြောင်းFrontier မြန်မာအဖွဲ့သားတွေကတင်ဆက်ထားတဲ့ဒို့အတန်စီစဉ်မှာနားဆင်နိုင်ပါပြီဗျာ
ခုနကတိတဲ့အကြမ်းမကြီးကတော့ဒီ2023ဆီအနာသိမ်းပြီးနောက်မှာတော့ဟိုအဆူဆုံးအခြေအနေကိုရောက်သွားပြီဖြစ်ပါတယ
်နောက်ဆုံးအသက်ကြီးစေတော့သူ့ရင်တော်မှာဘိုင်းတိတူသူ့ရဲ့အသက်ကိုကျွန်တော်ဆေးရုံရောက်သွားရင်ပြန်ပြီးတော့ကြီးနိုင်တယ်သူသက်တာနိုင်တယ်ဘောတော့
နာဂကိုပိုင်အောက်ချုပ်ခွင့်ရဒေတာဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအနည်းဆုံးနဲ့ဝေးလံခေါင်ဖျားရဲ့နေရာတွေကတခုပါဆိုဝါကျန်းတဲ့လမ်းတွေနဲ့ဆက်သွယ်ရေးညံ့ဖျင်းတာတွေကြောင့်ကျန်းမာရေးဆောက်ရှောက်မှုကဏ္ဍကိုအမြဲတမ်းထိခိုက်စေခဲ့တာပါဒါပေမဲ့အာဏာသိမ်းမှုကတော့အဆိုးဆုံးအခြေအနေကိုရောက်အောင်တွန်းပို့လိုက်တယ်လို့ဒေတာကန်တွေကပြောပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်နေတဲ့ဒို့အတန်ဖော့ကက်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero နဲ့ကပံ့ပိုးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလို့တန်တဲ့တင်တော့ကတင်ဆက်ချပါတယ် ။ဆာမအတွင်လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
တက္ကဆရာဝန်ဆိုတဲ့အပိုင်းကလည်းနာမည်လောက်တင်ပါပဲသူတို့လည်းအခုမှတင်နှန်းစင်တာပြောမယ်ဆိုရင်တော့ကျွန်တော်လက်တွေ့ကြုံမှုကတော့ထုံသေးထိုးရအောင်ဘေးကနေပြီးတော့ဒေတာကန်ဆရာမနေပြီးတော့တင်ပြပေးနေရတယ်ဘေးကမထိုးခင်လေးမှာဆရာတဲ့ဆေးကအနာနဲ့တလက်မလောက်ခွာရတယ်တဲ့ခွာပြီးမှထိုးရတယ်တဲ့90ဒီဂရီထားပြီးမှထိုးပေးရတယ်အဲ့လိုပြောတော့ကျွန်တော်ဟာဒီလိုဆိုတော့ဒီဆရာဝန်ကြွန်းလဲမကြွန်းအောင်အနည်းများရှိသလားပေါ့စိတ်ထဲမှာတော့တမျိုးကြီးဖြစ်တာပေါ့ဗျာဆိုရင်ကြောင်ကြောင်မှုရှိတဲ့အတိုင်းအတာမျိုးရှိတာပေါ့
ဒုက္ခနာကုံမှာသွေးစုနာပေါက်တဲ့အတွက်ခွဲစိတ်ဖို့စစ်ကောင်စီလက်ပတ်နေတဲ့ဈေးရုံကိုတွားရောက်ပြသရမှာကြုံတွေ့ခဲ့တာကိုနာဂကုပိုင်းဥချုပ်ခွင့်ရဒေတာကဒေတာခံကိုဆွေကပြန်ပြောပြတာပါ
ဈေးရုံမှာတာဝန်ကျနေတဲ့ဆရာဝန်ကအသေးစားခွဲစိတ်မှုအတွက်တောင်ယုံကြည်မှုမရှိခဲ့တာကြောင့်သူ့ကိုတခြားမျိုးကဈေးရုံမှာတွားပြီးခွဲစိတ်ဖို့လွှဲစာပေးပြီးဈေးလွတ်ခဲ့ပါတယ်
ဒုံးလေးရဖြစ်သွားပြီဆိုလို့ရင်ကျွန်တော်တို့ရဲ့ဉာဏ်မှုနဲ့ကျွန်တော်တို့ရဲ့လောကမှုနဲ့ဖြစ်သွားတယ်ဆိုလို့ကျွန်တော်မှာတင်တာတ
က်တယ်။ဒုံးလေးရဖြစ်သွားပြီဆိုရင်ကျွန်တော်တို့ညွှန်ကြားမှုကျွန်တော်တို့ရဲ့လောကမှုနဲ့ဖြစ်သွားရင်ကျွန်တော်တို့မှာပြဿနာတက်မယ်။အားကြောင့်မို့လို့ခင်ဗျားမြေကြီးနားမှာတော်လည်းကောင်မန္တလေးမှာတော်လည်းကောင်သွားပါကျွန်တော်တို့ညွှန်ကြားပေးမယ်ဆက်သွယ်ပေးမယ်အဲ့လိုပြောတော့ကျွန်တော်ကမန္တလေးကအပြင်ဈေးကမ်းတရားသွားပြီးတော့ခွက်စိတ်ရတယ်ကျွန်တော်ပြောမယ်ဆိုရင်တော့သွေးစုနာခွဲတာပါပဲအဲ့ဒါယူယူပဲ
ဒီလိုပြဿနာတွေကိုကြုံတွေ့နေရတာကိုဆွေတယောက်တည်းတော့မဟုတ်ပါဘူး2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်ဆန့်ကျင်ပြီးဆရာဝန်တွေအပါအဝင်စီးဝင်တဲ့အများအပြားဟာအာဏာဖီဆိုင်ရေးပြည်သူလှုပ်ရှားမှုစီရီယံမှာပါဝင်လာကြပါတယ်အဲ့ဒီဆရာဝန်တွေရဲ့နေရာကိုစားထုတ်ဖို့အတွက်စစ်ကောင်စီကစစ်တပ်ထဲကဆရာဝန်တွေကိုပါအသုံးပြုခဲ့တာပါဆယ်စုနှစ်များစွာကြာအောင်သုံးခဲ့တဲ့မူဝါဒအတိုင်းပါပဲတွေ့ကြုံနေပါတဲ့သူတွေကိုတိုင်းပြည်ရဲ့အစင်းရဲဆုံးဒေသတစ်ခုဖြစ်တဲ့နာဂဒေတာပါဝင်ဝေးလံခေါင်းပါတဲ့ပြည်နယ်နဲ့တိုင်းတွေကိုစေလွတ်ခဲ့ပါတယ်ဒီလိုတာဝန်ချထားမှုဟာနာဂဒေတာကဒေတာကံတွေရရှိနိုင်တဲ့ကျမ်းမာရေးစောင့်ရှောက်မှုကဏ္ဍကိုပူပြီးဆိုးကျိုးဖြစ်စေပါတယ်ဒို့အတန်နဲ့စကားပြောခဲ့တဲ့နာဂဒေတာကံတွေရဲ့ပြောပြချက်အရဆိုရင်ဒေတာရင်းစေယုံတွေနဲ့ကျေးလက်ကျမ်းမာရေးစေပေကံတွေမှာကျမ်းမာရေးဝန်ထမ်းမလုံလောက်သလိုတာမန်ဖျားနာတာလောက်ကိုပဲနိုင်နိုင်နေနေကုသနိုင်တော့တယ်လို့ဆိုပါတယ်ဒုံဟီမျိုးနယ်ခွဲကဒေတာကံဥဝော်ကတော့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
အထက်မှာဝန်ထမ်းကလောလောဆယ်ကျွန်တော်တို့ဒီလုံကြီးရဲ့အခြေအနေမှာတော့ဆရာမတူဒီလိုအမြန်သားဖောက်ဆရာမနခုဒီလိုပဲရှိတယ်ဆရာဝန်စင်းနဲ့ဒီလိုစင်းမရှိဘူးကျွန်တော်ရဲ့ဒေတာအခြေအနေမှာနော်သာမန်ကဖြောင်းချင်းပြီးတော့မှဒီလိုအခြေအနေကလွေးလို့ဒါလည်းပဲစေယုံစေခန်းနေနဲ့စစ်တင်နာဖြောင်းချင်းအခြေအနေမှာလုံလောက်တဲ့စေမရှိဘူးဒီတဆူဝါတဲ့ခွေးစိတ်လူနာတော်လည်းကောင်းကိုဝင်တင်နေချင်းခွေးစိတ်တဲ့အဆင့်တော်လည်းကောင်းဒီတမရေးဆောင်ဆောင်မှုတွေကတော့ကျွန်တော်တို့ဒီတခြားမြို့ရွာကိုသိမျိုးတော်မှတွေလို့စေကူတာလာရှိပါတယ
်ဒေတာရင်းသွားရေးလာရေးကလည်းခက်ခဲပါတယ်နာဂကိုပိုင်ဥချုပ်ခွင့်ရဒေတာမှာတမျိုးနဲ့တမျိုးကအလံဝေးပြီးလမ်းမဆက်သွယ်ရေးကလည်းဆိုးရွားလာတာကြောင့်တမျိုးနဲ့တမျိုးကိုတနေကုံအောင်သွားရတာမျိုးရှိပါတယ်စက်သုံးစီစည်းကလည်းကြီးပါတယ်ဒါကတနေရနဲ့တနေရသွားရလာရေးအတွက်ဇေယိစကကြီးရယ်ဆိုတဲ့အတိတ်ပဲပါဥဟော်ကတော့ဆေးရုံရှိတဲ့အနည်းဆုံးမျိုးတွေဖြစ်တဲ့နန်းယွန်းရှင်ဘူယံမျိုးတွေကိုသွားဖို့အတွက်တော့ကားငါးကားက9သိန်းလောက်ကုန်ကြနိုင်တယ်လို့ရှင်းပြပါတယ်ဒါကဒေသခံအများစုမတတ်နိုင်တဲ့ပမာဏပါနောက်ထပ်ပြဿနာတစ်ခုကတော့စက်သွေးကြီးကွန်ရက်မရှိတာပါသူတို့ဖြင့်ဝေးလံခေါင်းတည်တဲ့ကြီးလက်တောရွာတွေဘက်မှာဖြစ်ပါတယ်။ဒီဆောင်မအတွက်နာဂဒေတာကံတွေကိုဒို့အတန်ကဆက်သွယ်ရမှာဖုန်းလိုင်းမကြာခဏပြတ်တောက်နေတာနဲ့အတန်မကြည်လင်တာတွေဖြစ်တတ်တာကိုတွေ့ရပါတယ်။အရင်ကနာဂဒေတာမှာဖုန်းလိုင်းမမီတဲ့ကြီးရွာတွေတရွာနဲ့တရွာကို icon ဒါမှမဟုတ် walkie talkie လို့ခေါ်တဲ့လမ်းလျှောက်စကားပြောဆက်တွေနဲ့ချိတ်ဆက်ခဲ့ကြပါတယ်။ဒါပြင်အဲ့ဒီနီးလန်းကိုအရေးပေါ်အခြေအနေတွေအတွက်ကျမ်းမာရေးဝန်ထမ်းတွေနဲ့ဆက်သွယ်ရမှာလဲသုံးခဲ့ကြပါတယ်။ဒါပေမဲ့လည်း2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်တော်လှန်မှုတွေကျယ်ပြန့်လာတဲ့နောက်မှာတော့စစ်တပ်ကလုံခြုံရေးအကြောင်းပြချက်နဲ့အဲ့ဒီဆက်တွေကိုအသုံးပြုခွင့်မပေးတော့ပါဘူး။နာဂဒိုင်းရင်သားနိုင်ငံရေးသမားတယောက်ဖြစ်တဲ့ဦးဆန်ကတော့အရင်ကလူများစုတုံးခဲ့တဲ့လမ်းလျှောက်စကားပြောဆက်တွေဟာကျန်းမာရေးအပြင်ပညာရေးနဲ့စီးပွားရေးကဏ္ဍတွေအတွက်ပါအရေးပါခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလမ်းလျှောက်စကားပြောဆက်တွေအသုံးပြုတာကိုတားမြစ်တာနဲ့ပတ်သက်ပြီးဦးဆန်ကမကြေမနက်ဖြစ်နေပါတယ်။
အန်ကွန်ပေးမတုံးတာတော့အတိတ်ကတော့ဒီတမရောကပါပဲသူတို့ဒီနေမြေမှာစစ်စင်ကြီးဒီတမှာတိုင်းတလဲနကန်ရှိတာကိုအကြောင်းပြပြီးတော့ဟောသူတို့ကနေမြေကိုအသာစီးစုမိုးရဖူးရတော့လုတ်ချင်းဖြစ်တယ်တနည်းအားဖြင့်တော့ပြောမယ်ဆိုတော့ပြည်သူတွေအရေးရာကိစ္စကိုဒါသူတို့အနေနဲ့ထဲသူစဉ်းစားခြင်းမရှိဘူးဆိုတာလည်းပေါ်လွင်ပါတယ်စီရေးကိုပဲအချင်းပြအကြောင်းပြနေတာပ
ါလက်ရှိမှာစက်တွေဆက်တွေမရှိတော့တာကြောင့်နာဂဒေတာကန်တွေဟာကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေမှာဆက်သွယ်ဆောင်ရွက်ဖို့ပိုခက်ခဲနေပါတယ်ဒေတာကန်တချို့ကတော့ဆက်သွယ်ရေးဆက်သုံးနာကိုတားမြစ်တာဟာလူသေဆုံးမှုတွေဖြစ်စေတဲ့အကြောင်းအရင်းလို့ယုံကြည်နေပါတယ်ကိုဟျူရဲ့အဖြစ်ပြက်လို့ပေါ့သူကအသက်20ဝန်းကျင်အရွယ်တောင်ယာသမားတစ်ယောက်ဖြစ်ပြီးကလေးနှစ်ယောက်ရဲ့အဖေပါလဟဲမြို့နယ်တဲကကြေးရွာတစ်ခုမှာနေတဲ့သူဦးလေးဦးနှုံကမနေ့ကမိုးရင်းတော့ကကိုဟျူတည်ဆုံးခဲ့ရတဲ့အဖြစ်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်သူကတောင်ယာသွားတဲ့ခါကျတော့တောင်ယာကနေယူပြီးဖြားလာတာပေါ့နော်ဖြားလာတယ်သူချွေးပြီးပြန်နေဒီလိုယူပြီးကြီးဖြားတဲ့ခါမှာသူကဒီရောမှာတော့အရှင်မပြီးနိုင်အောင်စီယုံကိုပူချဆိုဆိုပြီးတော့စီယုံကိုပူတယ်စီယုံကိုပူတဲ့အခါမှာစီယုံကိုမရောက်နိုင်ဘူးပေါ့လေအဲ့လိုကြီးဖြစ်သွားတာဟိုတချို့တွေကဆိုတော့ဆက်တွေ့ရဲ့စင်ပြေးတဲ့နေရာမှာဆိုရင်ဒီဒီကလေမျိုးပေါ်ကနေပြီးတော့ဆိုင်ကင်းနဲ့တော့ကျူရာရှိတယ်နောက်ဒီကားနဲ့ကျူပြီးတော့ကုသရလေးရှိတယ်ဟိုတကယ်လို့ဆက်တွေ့ရဲ့ကောင်းမယ်ဆိုရင်ဆက်တွေ့လို့မယ်ဆိုရင်ကျေနိုင်တယ်ပေါ့လေအခုအဆက်တင်မရှိတဲ့ခါကျတော့တို့ဘာသာသူကျူးစွားပြီးမှလာတယ်ဆေးရုံကိုမရောက်နိုင်ဘူးအဲ့လိုလမ်းတူကနေအပြစ်ထွက်ပြီးတော့ပြန်ခေါက်သွားကြတာအဲ့လိုပေါ့လေ
ကိုဟျူကလဟဲမြို့နယ် -10 ကျော်လောက်ဝေးတဲ့ကြီးရွာမှာနေထိုင်တာပါပုံမှန်ဆိုရင်တော့သူတို့ရွာကနေမြို့ကိုတနာရီခွဲလောက်ပဲသွားရပေမဲ့လက်ရှိမှာလမ်းတွေပြတ်နေတာကြောင့်၄နာရီလောက်ကြာပါတယ်ဒီဖြစ်ရမှာမိသားစုကဆေးရုံကိုမဆက်သွယ်နိုင်ခဲ့ပါဘူးနောက်တော့ရွာသားတွေကကိုဟျူကိုလဟေမြို့စီထမ်းဖို့စ조사ခဲ့ကြပါသေးတယ်။ဒါပေမဲ့လမ်းမာတွင်ပဲသူဆုံးပါသွားခဲ့ရပါတယ်။ဥနုံကတော့ဆေးအဖွဲ့သားအချိန်မီရောက်လာနိုင်ရင်သူ့တူရဲ့အသက်ကိုကယ်နိုင်ခဲ့လိမ့်မယ်လို့ယူဆနေပါတယ်
။ဒီလိုကျွန်တော်တို့ကဆက်သွေးရေးကောင်းမယ်ဆိုရင်ကျွန်တော်ကိုခေကနေလေပဲဒီလူနာကိုထမ်းလာမယ်ဒီခေကနေလေပဲဟိုမှာအခုဆေးရုံကလူနာတင်ကားတွေကျွန်တော်တို့ခေါ်မယ်ကိုမေဆိုရင်တန်းတိုးရတော့မှသူ့အသက်ကိုဟိုမှာဆေးရီပါထိုးမယ်ဆိုရင်ဟိုကဲနိုင်တယ်ပေါ့နောက်ဆုံးအသက်ကြီးစေတော့ထိုးရင်တော့မှမိုင်းစီသူ့သူ့ရဲ့အသက်ကိုကျွန်တော်ဆေးရုံရောက်တော့ပြန်ပြီးတော့ကဲနိုင်တယ်သူတက်တာနိုင်တယ်ပေါ့နော်အခုကဆေးရုံကိုကျွန်တော်မြည်လိုက်တဲ့အခါမှာဟိုရောက်ခါနေမှာဆေးရုံကြီးကိုတွားမယ်မှကျွန်တော်တို့ကအလောင်းကိုဒီနေရာထိကျွန်တော်မတင်နိုင်ဘဲနဲ့ပြန်ခေါက်သွားရတယ်ဆိုတော့ဒါအခုကြည့်ရင်လည်းအတိုင်းကျွန်တော်တို့ကစိတ်မကောင်းဘူးပေါ့လေ
ကိုယူကငငယ်ရွယ်နဲ့ပဲဆုံးပါသွားခဲ့ရပါပြီ။သူ့အမျိုးသမီးနဲ့ကလေးငယ်နှစ်ယောက်ကတော့အခုခိုလုံရမဲ့နေကြပါတယ်။ဒေသခံနိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့ဦးဆံကတော့နာဂဒေသကလူတိုင်းဟာကျမ်းမာရေးစောင့်ရှောက်မှုဆိုးရွားလာတာနဲ့ဆက်သွယ်ရေးပြတ်တောက်တာတွေကိုကုရခဲ့ရမဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ခုနာဂဒေသရဲ့ကျမ်းမာရေးကတော့ဒီ2023ဆီအနာသိမ်းပြီးနောက်မှာတော့ဟိုအဆူဆုံးအခြေအနေကိုရောက်သွားပြီဖြစ်ပါတယ်။ကျွန်တော်တို့နားနဲ့ကြားတာကမျက်စိနဲ့မြင်တာတော့အများကြီးပါဒါမိမဖွားနိုင်လို့လမ်းခုလမ်းမှာဆုံးသွားတာဒီနောက်ပြီးတော့ဟိုအချိန်မီဆေးဥမာရောက်မလာလို့ဆေးဥမာရောက်လာတော့လည်းပဲဆေးမရှိဆရာဝန်ကြီးမရှိဒီလိုမျိုးနဲ့ဟိုအကူအထရာမရှိနဲ့ဟိုအသက်ကမတည်သင့်မဲ့နဲ့ဟိုတည်ဆုံးနေရတာဒီအများကြီးရှိပါတယ်ဟိုပြည်သူတွေအနေနဲ့တော့ဘာမှအကူအညီမရပါဘူး
ကျောတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ကနေဝေဖန်အကြံပေးတာတွေကိုလည်းကျေးဇူးပါရယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ကျောတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ကျေးဇူးမိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ရှုစားရမှာကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကြားမလုခလစာညီမျှမှုရှိပါရဲ့လားဆိုတာဆွေးနွေးကြမှာပါမြန်မာနိုင်ငံမှာအမျိုးသားနဲ့အမျိုးသမီးတွေကြားလုခလစာကွာဟချက်ရှိနေသလားဆိုတာကိုကိုယ်တိုင်ကွင်းဆင်းလေ့လာခဲ့ပြီးလက်ရှိမှာလည်းချင်းမိုင်တက္ကသိုလ်မှာစီဝါရေးဘာသာရပ်ပါရဂူဘွဲ့အတွက်စာရန်ရေးနေသူမန်ငုဝါဝင်နဲ့ဥတ္တမောင်သန်းကဆွေးနွေးပြီးဒီတစ်ပတ်မှာတင်ဆက်ထားပါတယ်ဗျာ
ီးခဲ့တဲ့ပါကဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကွာအစီအစဉ်မှာ2023ခုနှစ်စီးပွားရေးနိုဘယ်ဆုကိုရရှိခဲ့တဲ့အမေရိကန်နိုင်ငံ Harvard Tech ကပမောခ Gloria Goldin ရဲ့လေလာခြင်းနဲ့သူ့ဘာသာရရဲ့သဘောတူပါဘူးကျွန်တော်တို့မငုဝဝင်းကရှင်းလင်းတင်ပြခဲ့ပါတယ်အခုဒီပတ်မှာတော့မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့မူဝါဒနဲ့ပုဂ္ဂလိကကဏ္ဍရဲ့အခမ်းအနားတွေအကြောင်းကိုကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်မင်္ဂလာပါမငုဝဝင်းရေ
ဟုတ်ကဲ့မင်္ဂလာပါရှင်ဆရာ
နော်မြန်မာနိုင်ငံမှာရောလူအားစီးပွဲမှာကြားမဒန်းတူရင်းနဲ့ပတ်သက်ပြီးလေ့လာထားတာတွေကျွန်တော်တို့ရှိပါသလား
လေ့လာခဲ့ပါတယ်ကျွန်မဖိုတာအဲ့သူတည်တနာမှာပါဝင်ခဲ့ပါတယ်အဲ့ဒါတော့2018ခုနှစ်မှာဆက်ပြီးတော့ဒါလေ့လာမှုကိုလုပ်ခဲ့ပါတယ်အဲ့တုန်းကရနိုင်တဲ့ဒါမြန်မာ living condition survey ပေါ့နော်အဲ့ဒါရဲ့ပြီးတော့မြန်မာစက်မှုလက်မှုလုပ်ငန်းတွေနဲ့ပတ်သက်တဲ့ enterprise monitoring system ဆိုတဲ့ခါရဲ့ပြီးတော့မြန်မာလုပ်တာအင်အားစသူတည်တနာပေါ့နော်စာတန်းကောက်ယူထားတဲ့အဲ့စာတန်းတွေပေါ်မှာသုံးခုပေါ်မှာအခြေခံပြီးတော့အမျိုးသားအမျိုးသမီးပေါ့နော်လုံခလာစာကွာဟာချက်တွေကိုလေ့လာခဲ့ပါတယ်လုပ်ငန်းကဏ္ဍပေါ်မူတည်ပြီးတော့ကွာဟာချက်တွေကရှိတယ်အဲဥပမာဆိုရင်အမျိုးသမီးတွေဆိုရင်ပညာတက်လာတာနဲ့မြန်ဥပမာမန်နေဂျာလုပ်ငန်းစသဖြင့်အဲ့ဒါမျိုးတွေမှာဆိုရင်အမျိုးသားတွေထပ်ပို့ပြီးတော့ပညာရည်ချင်းပို့ပြီးတော့မြင့်တယ်အတွေ့အကြုံလည်းပို့ပြီးတော့များတယ်ဒါပေမဲ့ကွာဟာချက်ကရှိနေတယ်အဲ့ဒီမှာလေ့လာတဲ့အချိန်တုန်းကတော့ကျမတို့ကတော့ရှိနေတဲ့ဒါစင်းရင်ချက်လက်တွေကမျိုးပြရောဒါတော့ရွာရောအကုန်လုံးပါတယ်ပေါ့နော်အဲ့တော့ဒီတက်ပို့ပြီးတော့အသေးစိတ်နားလည်နိုင်အောင်လို့မျိုးပြမှာရှိတဲ့ဟာတွေကိုအဓိကပြန်ပြီးတော့အသေးစိတ်ထပ်မံပြီးတော့ခွဲခြားပြီးတော့လေ့လာတယ်။အမျိုးသမီးတွေကပညာရည်ချင်းတူတူအလုပ်အတွေ့အကြုံတူတူလုပ်ငန်းတစ်ခုထဲမှာလုပ်နေတာတော့မှဒါမျိုးပြအဆက်မှာဆိုရင်7300ခန့်တော့မျိုးသားတွေထက်ရော့ပြီးတော့ရတယ်လို့တွေ့ရပါတယ်။အဲ့တော့ဘာကြောင့်အဲ့လိုဖြစ်ရတာလဲဆိုတဲ့ဥစ္စာကြည့်လိုက်တဲ့အခါကျတော့သူကအခြေခံလာတာစပြီးတော့ပေးတဲ့ base မှာကိုကเออกว่าเลยพี่รอไอ้ปอมาตะพี่ๆเฉกันพี่รอตัดตัวแล้วด่าหน่งท้าริยาอสกว่าหะเลยลูกรอด่าลิเดียก็ปฐมาซงลีลาเกเรหาปอเนาะ
จิละมาจ้ะรอบลูตุยอ่ะ
จิละมาแลกว่าหะเจ็ดดิอ่ะฉิณีเดอทุทะเพียงด่าจิละหลูပြောได้คาจ้ะไส้ปิ้วยขันนาปอเนาะโหอ่ะปอเนาะณีซาณีเนี่ยရတယ်ပေးတယ်ဆိုတဲ့အခါကျတော့တချို့ကဏ္ဍတွေမှာကျတော့အမျိုးသားအမျိုးသမီးကလုပ်ငန်းဆောင်တာကိုအတူတူပဲလုပ်ရတာတချို့နေရာတွေမှာတော့တကယ်ကွာပါတယ်ဒါအမျိုးသမီးလုပ်ရတဲ့အလုပ်နဲ့မျိုးသားလုပ်ရတဲ့အလုပ်တွေကွာတယ်ဒါပေမဲ့တချို့နေရာတွေမှာကျတော့လုပ်ငန်းဒီလုပ်ငန်းကိုပဲနှစ်ယောက်အတူတူပဲဒီတစ်ချိန်အချိန်ရလဲဒါဥမာမနေ့တော့မှဆိုရင်တော့မနေ့6နာရီကနေပြီးတော့ဒါညနေ9နာရီအထိနေ့လည်းနေပူတဲ့အချိန်မှာခဏနားမယ်လှုပ်တဲ့အချိန်အတူတူဆိုပေမဲ့လည်းရတဲ့ငွေကကွာဟနေစေဖြစ်တယ်နော်အဲ့ဒီတော့ဒီလိုမျိုးကဏ္ဍအလိုက်ပေါ့နော်ပြန်ပြီးတော့အသေးစိတ်ဘာကြောင့်ဖြစ်ရတယ်ဆိုတဲ့ဥစ္စာတွေလည်းထပ်မံပြီးတော့လေ့လာဖို့လိုပါတယ်ပမောက Gloria Goring ကလည်းအဲ့အကြောင်းကိုပြောထားသေးပါတယ်ဒါထပ်ပြီးတော့ဒီထက်ပိုပြီးတော့ထဲထဲဝင်နားလည်ဖို့လည်းလိုအပ်နေသေးတယ်လို့အဲပြောထားပါတယ်အခြေခံအဆက်မှာတော့အမျိုးသမီးတွေကအမျိုးသားတွေနဲ့ဒန်းလူနီးပါဒါပညာသင်ကြားခွင့်တွေရပါတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီထက်ပိုပြီးတော့ပေါ့နော်အတန်းကြီးလာရင်လည်းဒီထက်ပိုပြီးတော့ပညာသင်ကြားခွင့်တွေအဲရယူဖို့တွေလည်းအများကြီးလိုအပ်ပါတယ
်ဥပဒေကြောင့်ရဘာတွေဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ်မောင်လူဝအနေနဲ့ပေါ့နော
်အဲ့တော့မြန်မာနိုင်ငံအနေနဲ့ကတော့ဘာတွေလုပ်နေတယ်လဲဆိုတော့အမျိုးသမီးများဒါဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစီမံကိန်းဆိုလို့ဒီဟာ၄ပေါ့နော်ဒါ2023ခုနှစ်ကနေစခဲ့တယ်ဒါအကောင့်ထဲပို့ပြီးတော့2022အထိအကောင့်ထဲပို့ပြီးတော့စောင့်ရွက်ခဲ့တာရှိတယ်အဲ့ကနေတစင်သူကဟိုခုနပြောတဲ့အိမ်ဝင်းမှာဒန်းလူကြီးမျှဖို့လိုအပ်တယ်ဆိုတဲ့ဥစ္စာကပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အိမ်ဝင်းထဲမှာဟိုအကြမ်းဖက်မှုတွေအများကြီးဖြစ်နေတာတွေဒါနဲ့အလုပ်ဆိုပြီးတော့ဖြစ်နေတာတွေနည်းမဲလုံးရမယ်ဆိုတဲ့ဟာလေဖြစ်နေတာတွေကရှိနေတဲ့အတွက်သူကပြီးတော့ဒီထက်ပိုဆိုးတဲ့ဒါအမျိုးသမီးတွေဘောမှာအကြံဖတ်မှုတွေရှိနေတဲ့အခါကျတော့အမျိုးသမီးဘောမှာအကြံဖတ်မှုကောက်ရတာစီရေးတာဥပဒေဆိုတာလဲမြန်မာနိုင်ငံမှာထုတ်ပြန်မှုလိုတယ်ဆိုပြီးတော့ဖြစ်လာတဲ့အတွက်အဲ့ဒါကိုဥပဒေကျမ်းရေးဆွဲတဲ့အစ်စ်မှာရှိနေပါတယ်အဲ့ဒီတော့ဒီထက်ပိုပြီးတော့အဖွဲ့အစည်းတွေအနေနဲ့လဲဒါကိုကိုယ်လုပ်ငန်းတွေမှာဟိုဒန်းလူမျှတာတဲ့လုပ်ငန်းခွင့်ရှိဖို့เนาะကို ကိုအိမ်ထဲမှာလဲဒါလုပ်ငန်းတွေမြို့သမီးစီကနေခွဲဝေယူပြီးတော့ဒါပညာဆက်လက်သင်ယူနိုင်သင်ယူခြင်းလဲထောက်ပံ့မှုတွေပေါ့နော်ကိုအတိုင်းတာနဲ့ကိုပေးဖို့ဒီထက်ပိုပြီးတော့ဒီစံနှုန်းတွေကပြောင်းလဲလာတယ်ဒါကလည်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့ဥစ္စာကတော့သူတည်သနာတွေနဲ့တင်ပြထားတာဖြစ်တဲ့ဒါကိုလက်ခံပြီးတော့ဒီထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်မှုအတွက်လိုအပ်တယ်လို့ကျွန်မအနေနဲ့တော့ယူဆပါတယ်ရှင
်ဟုတ်ကဲ့ဆမဒီလိုပဲစုပြသွားတဲ့စီးပွားရေးပညာရှင်ရဲ့လေ့လာချက်နော်မှာဆိုလို့ရှိရင်လေယာဆိုင်ပြိုးရေးကနေစက်မှုစီးပွားရေးကိုအခုပြောင်းပေါ့ဟု
တ်ကဲ့
ဒီလိုလောကတန်းတူညီမျှရေးဖြစ်တာတွေကဖွံ့ဖြိုးတိုးတက်ရေးနဲ့ဘယ်လိုပတ်သက်နေလဲ
အခြေခံအလားအစာကိုပြောင်းလဲပေးတာရှိတယ်ပြီးတော့လုပ်ငန်းတွေမှာပေါ့နော်အဲအမျိုးသမီးတွေပို့ပြီးတော့ပညာသင်ယူနိုင်ပညာသင်ယူနိုင်ခွင့်နဲ့ပတ်သက်တဲ့ဟာတွေကလည်းအပြောင်းလဲတွေဖြစ်လာတယ်။ကို့အဖြစ်တွေမှာရှိပြီးလုံလဲလုံနိုင်ရင်သားနဲ့အလုံးမလုံးပဲနဲ့နေနေရတဲ့အမျိုးသမီးတွေကိုလုပ်ငန်းနဲ့ငွေနဲ့ကိုဆွဲခေါ်လာနိုင်တဲ့ဒါအနေအထားဆိုတာဒါတော်တော်လေးကိုမှအရေးကြီးပြီးတော့ဒါစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ကိုဟိုအထောက်ပံ့ဖြစ်စေတယ်ပေါ့နော်။တန်းတူညီမျှမှုဆိုတာနေရာတိုင်းမှာပဲရှိဖို့လိုအပ်တာဖြစ်ပါတယ
်။ဒီအမျိုးသားအမျိုးသမီးရဲ့လုံအားကတန်းတူညီမျှရေးမှာပုဂ္ဂလိကလုပ်ငန်းရှင်တွေပုဂ္ဂလိကကုမ္ပဏီတွေအနေနဲ့ရောဘယ်လောက်ထိအရေးပါပါလဲအခန်းကဏ္ဍမှာရှိမလဲ
။ဒါနအလိုက်မှာဒီလိုဖြစ်ရခြင်းအကြောင်းရင်းတွေမှာဘာတွေပံ့ပိုးပေးသူလိုအပ်တယ်လဲကိုယ်ကုမ္ပဏီအနေနဲ့ဥပမာလူအများကြီးရှိတဲ့ဆက်ယုံလူဟာမျိုးမှာဆိုရင်ဒါကလေးသူငယ်အနေနဲ့ပတ်သက်ပြီးတော့ဘာတွေသူတို့ကပံ့ပိုးပေးနိုင်တယ်လဲ။သာသဖြင့်အဲ့ဓာတွေကဒါအမျိုးသမီးတွေကကိုယ့်အိမ်မှာဖိအားတွေရော့ကြတာနဲ့အမျှအလုံးမှာပို့ပြီးတော့အာယုံဆိုင်လာနိုင်လိမ့်မယ်ကိုယ့်အိမ်မှာအကြမ်းဖက်မှုတွေရော့လာတာနဲ့အမျှသူတို့မှာပို့ပြီးတော့မျောလင်းချက်ရှိလာမယ်ဘာတွေတော့လုံနိုင်နေဆိုပြီးတော့စူးစမ်းလာနိုင်မယ့်ဟာတွေရှိတဲ့အတွက်တစ်ဖက်ကလည်းဒါလုပ်ငန်းခွင်တွေမှာဟိုဒါတွေကိုပံ့ပိုးပေးဖို့လိုအပ်တယ်ခုနပြောတဲ့ဟိုဟိုခလေးမွေးတဲ့အခါကျရင်အဖေဟိုပါဒါတချို့ခွင့်ပေးတဲ့ကိစ္စတွေပေါ့နော်။အဲရလဲလက်ခံဒါဟိုဟိုရုံးနေဌာနတွေကလည်းဒါခွင့်မယူမနေရဒါမျိုးတွေကိုပေးပြီးတော့စီမံပေးတဲ့ဥစ္စာတွေအမျိုးသမီးတွေကအဲခလေးမွေးပြီးတော့တခါလေကျရင်ဘလို့မှမတက်နိုင်တဲ့အတွက်တစ်နှစ်တန်ဒီနှစ်နှစ်တန်ဒီနားလိုက်ရတာရှိတယ်။ဟိုအခုလိုအနေထားမှာဆိုရင်ဒါကနီးပညာရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူအိမ်မှာလုပ်ရင်းနဲ့လေ့လာလို့ရတယ်။အိမ်နိုင်မှနေရင်းနဲ့လည်းဟိုခေတ်ကလိုပဲလုပ်ငန်းတွေလုပ်လို့ရနေတာရှိတယ်။နော်အဲအဲ့ဒီအချက်တွေပေါ်မှာထည့်သွင်းစဉ်းစားပြီးတော့ဒါဟိုလူစွာအရင်းမြစ်ဌာနတွေကလည်းဒါတွေကိုပုံမူပြီးတော့လေ့လာပြီးတော့ဟိုလက်ခံလာပြီးတော့ဒါသူတို့ရဲ့ဆုံးဖြတ်ချက်ချတဲ့အထက်ကဒါဘုတ်အဖွဲ့အစည်းတွေကိုတင်ပြတာတွေလက်တွေဘလို့ကျင့်သုံးနိုင်မလဲဆိုပြီးတော့လက်တွေကျင့်သုံးတာတွေဒါတဌာနနဲ့တဌာနနဲ့လုံးလုံးကန်လို့ရတဲ့အခြေအနေတွေတော့တူချင်မတူပဲဒါပေမဲ့သေးသေးလေးရပဲစလို့ရပါတယ်ကြီးဖြစ်သွားအောင်ဒါကြိုးပမ်းပြီးတော့လုပ်လို့ရပါတယ်ဒါရှေ့မှလည်းဒါဒီလိုပဲလုပ်ခဲ့တယ်လို့လည်းကျွန်မအနေနဲ့လက်ခံထားပါတယ်ရှင
်ဆရာမမြာလေ့လာမိတာရှိပါလားနိုင်ငံထွက်လို့လုပ်တဲ့လူတွေနဲ့ပတ်သက်ပြီးလေလာခဲ့ပြင်လို့ဘယ်လိုများတွေ့ရပါသလဲ
။ထိုင်းနိုင်ငံကိုလာရောက်ပြီးတော့လှုပ်လှုပ်နေတဲ့ဒါမြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့အဲတချို့သူတည်တနာလေးတွေလှုပ်ပါတယ်။အဲဒီမှာတော့ဒါဒီထက်ပိုပြီးတော့အသေးစိတ်ထဲထဲဝင်လေလာဖို့တော့လိုအပ်ပါတယ်။ဒါပေမဲ့အဲ့ထဲမှာမှဟိုစိတ်ဝင်စားဖို့ကောင်းတာကဟိုလုပ်ငန်းတူအဲလုပ်နေတယ်ဆိုပေမဲ့အမျိုးသားတွေကအဲပို့ရတာပတ်စံပို့တဲ့အခါကျရင်အမျိုးသမီးတွေကပို့ပြီးတော့ပို့လေးရှိတာ2020မှာဆိုရင်လုပ်ငန်းတွေရပ်တန့်တဲ့အခါကျတော့အိမ်ပြန်သွားတဲ့အခါကျတော့အလုပ်ရှာခတ်တာအတွေ့အကြုံရှိတယ်ဒါဒီလုပ်ခဲ့တယ်ဒါပေမဲ့အမျိုးသားတွေကျတော့အလုပ်ရှာဟိုမခဲရင်တာပေါ့နော်စသဖြင့်အဲ့လိုအနေအထားတွေတွေ့နေတာရှိတယ်အဲ့တော့ဒါတွေကဘာကြောင့်ဖြစ်တာလဲဘလို့ဖြစ်နေတာရောဒါကတနေရာထဲမှာဖြစ်တာလားနေရာအနှံ့မှာကိစ္စဖြစ်နေတာလားဒါမြန်မာပြည်ကနေလာပြီးတော့ဟိုဒီထိုင်းနိုင်ငံမှာလုပ်နေတဲ့အဲအလုပ်သမားတွေမှာပဲဖြစ်တာလားအဲဖြစ်ရခြင်းအကြောင်းရင်းကဘာတွေလဲဆိုတဲ့ဥစ္စာတော့အာဒါကျွန်မသူတည်သနာလုပ်ငန်းအနေနဲ့ဆက်ပြီးတော့ခေါ်ထုတ်လေ့လာဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပန်းကူပါရေကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာခုလိုမေးမြန်းပြီးတော့ဖြေကြားခွင့်ပေးတာကျေးဇူးတင်ပါဟုတ
်ကဲ့ဟုတ်ကဲ့အခုရှင်နေဖြေကြားသွားခဲ့တဲ့သူကတော့ချင်းမိုင်တက်ကတော့မှစီးပွားရေးပညာပါရီဘွဲ့ရယူဖို့ကြိုးစားနေတဲ့မဟုတ်ဘွားဝဲဖြစ်ပါတယ်ကျွန်တော်တို့
ဥဒမောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြန်ကဘာအစီအစဉ်မှဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ဥဒုယာတီနဲ့အနာဂတ်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများအပတ်စဉ်ကဏ္ဍတွေကိုထပ်ပြီးတော့တင်ဆက်သွားဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုတော့အပတ်စဉ်အာရှနိုင်ငံရေးအစီအစဉ်အလှည့်ရောက်ပါပြီ။ရှမ်းမြောက်တိုက်ပွဲတွေကြောင့်အာရှဆိုင်ရာသတင်းတွေထဲမှာမြန်မာသတင်းကထိတန်းဖြစ်လာပါတယ်။တရုတ်ပြည်မှာတော့ဒီတရုတ်ဝန်ကြီးချုပ်ဟောင်းလီကက်ချင်းကွယ်လွန်သွားပြီးနောက်ပိုင်းလူထုအတွင်းမှာမတည်ငြိမ်မှုတွေဖြစ်မှာကိုစိုးရိမ်နေပါတယ်။ဒီလိုအကြောင်းအရာတွေကိုကိုစုံမိုးကျော်စူးစီ
းမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်၃ဘွဲ့မဟာမိတ်တပ်တွေကအောက်တိုဘာလ28ရက်နေ့မှာစစ်စင်ရေးတရက်ကိုစတင်ခဲ့ပြီးစခန်းပေါင်း100လောက်နဲ့မြို့လေးမြို့ကိုသိမ်းယူနိုင်ခဲ့တယ်လို့မဟာမိတ်တပ်ဖွဲ့ဝင်တွေကပြောဆိုကြပါတယ်။ AA ရခိုင်တပ်မတော် DNL အန်လွမြောက်ရေးတပ်မတော်နဲ့ MNDA ကိုကန့်ဒီမိုကရက်တစ်တပ်မတော်တို့ပူးပေါင်းစစ်စင်ခဲ့တာဖြစ်ပြီး TNL အခြေစိုက်ရာနမ်ဆန်လာရှိုးဒေသတဝိုက်နဲ့ MNDA အခြေစိုက်ရာလောက်ကန်ဟိုပန်ကွမ်းလုံချင်းရွှေဟော်စားတဲ့တရုတ်မြန်မာနယ်စပ်မှာလည်းတိုက်ခိုက်ခဲ့ပါတယ်။ပြည်သူလူထုကိုကာကွယ်ဖို့ဒေသကိုပုံမိုထိတ်ချုပ်နိုင်ဖို့ဆရာနာရှင်စနစ်အမြင့်ဖြတ်ဖို့နဲ့အွန်လိုင်းလောင်းကစားမှုတွေတိုက်ဖြတ်ဖို့လို့စစ်စင်ရေးရဲ့ရည်မှန်းချက်ကိုဖော်ပြထားပါတယ်။ဒီစစ်စင်ရေးမှာနယ်မြေတိုးချဲ့ထိတ်ချုပ်လာနိုင်တာတွေ့ရပါတယ်။အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့တန်လဲထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ပြောဆိုကြောင်းစစ်ကောင်စီသတင်းဌာနတွေကတောက်ကြနေတယ်ကထုတ်ပြန်ပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့တံပြန်ထိုးစစ်ဆင်ပြီးဒီနယ်မြေတွေပြန်လည်သိမ်းပိုက်ဖို့ဖြစ်နိုင်ပါမလားဆိုတာမေးခွန်းဖြစ်လာပါတယ်။တိုင်ရင်တင်းကိုလူ50ကနေ100လောက်ပဲရှိပြီးဒေသပေါင်းစုံမှာလက်နက်ကင်တော်လန်တာကိုခံနေရတဲ့စစ်ကောင်စီတပ်တွေဟာအင်အားကြီးနေနေပြီလို့သုံးသပ်သူတွေကပြောဆိုထားပါတယ်။တရုတ်ကတော့အပြစ်ခတ်ရဖို့အော်တိုဘာလ31ရက်နေ့မှာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအောင်ဝမ်ဘင်ကပြောဆိုပါတယ်
中方高度关注有关冲突，敦促各方尽快停火止战。
第一阶段的轮转嘛，所以没把的，拆迁必要加步会阿龙个带动了把的。阶段的个不收到阿们老加步呢，没多年目的个年年的年呢，虽然偏先加步带动了把的，第二面嘛呢，这个一将第年阿老婆带动把的。
第二波的阵势高起，达到第二周两日差个比，但这个个潮汐阿把稳。လက်နက်ခရံအများအပြားကိုညီနောင်မဟာမိတ်တပ်တွေကသိမ်းဆီးမိခဲ့ပါတယ်။အရသား20ကျော်တိဆုံးပြီး40ကျော်လောက်တန်ရန်ရပါတယ်။လူ 15,000 လောက်လည်းအိုးအိမ်ဆွတ်ကွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုယုံ UNOCHA ကပြောပါတယ်။ပြီးခဲ့တဲ့အော်တိုဘာလ31ရက်နေ့တော့တရုတ်နိုင်ငံတော်အတိုင်ပင်ခံပြည်သူ့လုံခြုံရေးဌာနဝန်ကြီးဝေါင်ရှောင်ဟောင်ဟာနေပြည်တော်ကိုရောက်ရှိလာပြီးစစ်ကောင်စီအောင်နေတဲ့တွေ့ဆုံကရှမ်းမြောက်တရုတ်မြန်မာနယ်စပ်တိုက်ပွဲကိစ္စမြန်မာနိုင်ငံတည်ငြိမ်ရင်းနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။အခုလိုအချိန်မှာပဲရုရှား Pacific စစ်ရေရင်အုပ်စုကစစ်သည်ရှေ့ရပါဝင်တဲ့ရုရှားရေတပ်စစ်သည်မော၃ဆင်းဟာရန်ကုန်တီလဝစိတ်ကန်းကိုတောက်ကြနေတော့ရောက်ရှိနေပါတယ်။မြန်မာရေတပ်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေပြုလုပ်မယ်လို့ရုရှားသတင်းဌာနကတော့ကြေညာထားပါတယ်။ပြုတ်ပြီမှာတော့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကရုတ်တရက်ခွဲလွန်သွားခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီခတ်ချန်းရဲ့ဇာပနာကိုတာတာပရင်းနေမှာပြုလုပ်ခဲ့ပြီးလူထုအတွင်းမငြိမ်မသက်မှုဖြစ်မှာကိုစိုးရိမ်မှုတွေရှိနေပါတယ်။ခွဲလွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်တဲ့လီခတ်ချန်းဟာပုံမလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုဖော်ဆောင်လူသူဖြစ်ပြီးပြုတ်ကပ္ပစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာရေးမှာသူ့ရဲ့ဂျူဂန်မှုတွေပါဝင်ခဲ့တယ်လို့ပြည်သူတွေကယုံကြည်ကြပါတယ်။ဒါပေမဲ့တင်းကျပ်ထုတ်ချက်မှုတွေလှုပ်လာတဲ့သမရရှိချင်းပင်လက်ထက်မှာသူဟာတဖြည်းဖြည်းဘေးဖက်ခံလာရပါတယ်။ရှိချင်းပင်ဟာနိုင်ငံတော်ကချုပ်ကန်တဲ့စီးပွားရေးစနစ်ကိုပုံမလိုလားတယ်လို့ဝေဖန်ကြပါတယ်။လီခတ်ချန်းကို2022ခုနှစ်အောက်တိုဘာလထဲမှာမူဝါဒဦးဆောင်ကော်မတီပေါ်လစ်ဘျူရိုကနေဖယ်ရှားခဲ့ပြီး2023ခုနှစ်မတ်လမှာဝန်ကြီးချုပ်ယာဒူးကပါဖယ်ရှားခဲ့ပါတယ်။ ခနလာအကြာမှာသူပယ်လွန်သွားခဲ့တာပါရှစ်ကျင်းပင်ဟာတမရတက်တန်းနှစ်ကျင်းတမတ်ထားတာကိုဖယ်ရှားခဲ့ပြီးအာနာဝုဒ်ဦးရဲ့ပုံမှုချုပ်ကင်လာတယ်လို့သုံးသပ်ထားကြပါတယ်ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကလည်းကာကွယ်ရေးဝန်ကြီးလီရှန်ဖိုကိုဂျာရူကဖယ်ရှားခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးချင်ကန်းကိုလည်းဇူလိုင်လတည်းတုန်းကဖယ်ရှားခဲ့ပါတယ်အခုလိုအချိန်အနေနဲ့ကြောင့်တရုတ လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ခေတ္တအပြည့်ရထားပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများကတောင်းဆိုနေကြပါတယ်။အစ္စရေးကိုနိုဝင်ဘာလ3ရက်နေ့ကဒုတိယတစ်ခေါက်ရောက်ရှိသွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းခေတ္တအပြည့်ရထားဖို့အစ္စရေးကောင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ်
။A humanitarian pause could
လူသားချင်းစာနာမှုအတွက်ခေတ္တအပြည့်ရထားတဲ့ကိစ္စဟာပြန်ပေးဆွဲခံထားရသူတွေပြန်လည်လွတ်မြောက်ရေးအတွက်လည်းအထောက်အကူဖြစ်နိုင်မှာပါ
။နိုင်ငံသားဝန်ကြီးဘလင်ကင်နဲ့တွေ့ဆုံခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဟုကတော့ပြန်ပေးဆွဲထားသူတွေပြန်လွတ်မပေးမချင်းအပြစ်အခတ်ရမပေးဘူးလို့သူကပြောဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်ကုလသမဂ္ဂမှဂါဇာဒေသလူသားချင်းစာနာမှုအတွက်ခေတ္တအပြစ်ရဖို့ဆုံးဖြတ်ချက်မှာအမေရိကန်နဲ့အစ္စရေးအပါအဝင်14နိုင်ငံကကန့်ကွက်မဲ့ပြီးခဲ့ပါတယ်။ဂါဇာဒေသတွင်အစ္စရေးရဲ့ဟားမတ်အဖွဲ့အပေါ်လက်တုံ့ပြန်စစ်ဆင်ရေးအတွင်းပါလက်စတိုင်းအရသာ 9,200 ကျော်လောက်တည်ဆုံးခဲ့ပြီးလူပေါင်း 1.3 တန်းလောက်ပိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောလိုက်ရပါတယ
်ကိုစုံမိုးကျော်တင်ပြသွားတော့ပါခင်ဗျာရာသီဥတုဖောက်ပြန်မှုကိုမီးမောင်းထိုးပြတဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မတင်ဆက်ခင်မြန်မာပြည်မှာတပတ်အတွင်းဒီလေယာထွက်ကုန်ပစ္စည်းဈေးတွေဘာကြောင့်ဘယ်လိုအပြောင်းလဲဖြစ်နေတယ်လဲဆိုတာတွေကိုနားဆင်ရပါမယ် The Farmer Times Media ကပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကုစုံနဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ်
။ဒီပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနယ်စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းပြည်နယ်ကတိုက်ပွဲအကြောင်းတရုတ်မြန်မာနယ်စပ်ကုန်တွေရပ်တန့်သွားတဲ့သတင်းနဲ့စကြင်ပါလေ။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအကြောင်းမူဆယ်တရငါးမိုင်နဲ့ကျင်းစံကျော်ဂိဘမှာပါကုန်တယ်မှုတွေရပ်တန့်သွားပြီလို့မူဆယ်နေဆက်ကုန်တယ်တွေကပြောပါလေ။မြမိုင်းမဟာမိတ်ညီတော်၃ဘွဲက2029ဆစ်စင်အနေနဲ့အောက်တိုဘာ29ရက်နေ့ကစလို့ရှမ်းပြည်နယ်မြောက်ပိုင်းကချင်းရှိရော၊လောက်ကန်၊တိန်နီ၊လာရှူစတဲ့မြို့တွေပေါင်းဝင်စစ်ကောင်စီတပ်စခန်းအများအပြားကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါလေ။တိုက်ပွဲကြောင့်မူဆယ်တရငါးမိုင်ကုန်တယ်ရေးဆောင်ကအခောက်ခုံကုန်တရေးအပါဝင်စစ်ကောင်စီဝန်တန်းတွေခပြေးတိရှောင်နေကြတာကြောင့်ပြုတ်မြမာကုန်တရေးရပ်တန့်သွားတာဖြစ်ပြီးတစ်လုံးမှာတော့တရက်ငါးမိုင်ကုန်တရေးစုံကနေပုတ်တိုးလွယ်တဲ့ကုန်ပစ္စည်းတွေကိုတရုတ်ဘက်ကိုတင်မှုခွင့်ရဖို့ကြိုးစားနေပေမဲ့ခွင့်ပြုချက်မရရှိသေးဘူးလို့ဆိုပါတယ်။ဟုတ်တယ
်ကုန်တရေးကတော့အားလုံးကြိုက်တာပေါ့ဘာမှမလုပ်လို့ဘူးအားလုံးမနေ့ကကြားတာကတော့ဒီပုတ်တိုးကုန်ပေါ့နော်ခင်ဗျားတို့ကွာအချက်တော်လို့လေအဲအဲ့ဒီတော့လို့ဂျူဒီလိုက်လို့ပြီးရင်တော့အပေါ်ဆင်းနေချင်ရင်တော့ဝင်ခိုင်းတယ်လို့ပြောရတယ်။ဒါပေမဲ့အဲ့ဒီလုပ်ဖို့ထူလာတာလည်းဒီလိုလေဒီဘက်ကဒီနတ်ကတော့ကျတော့လုံးဝတက်ဖို့ကဘယ်လိုလုပ်လို့ပေါ့ဗျာ။ဒီကတော့လုံးနတ်ကတော့လုံးမလုပ်ဘူးရှင်။မရဘူးလေပတ်ကြည့်ရတာပေါ့။မရဆူရဝင်လို့ဆိုနတ်တာတို့ကကျတော့လည်းကိုမရဘူး။ဒီကတော့ဒီကတော့လုံးမလုပ်ဘူးလေ။ဒီလိုတော့မပေါ်တော့ဂျူဒီလိုက်လုပ်ဖို့ကဘလို့ရှိမှလုပ်ရမှာလဲကွာ
။ရှမ်းပြည်နယ်မြောက်ပိုင်းကအဓိကအရေးပါတဲ့လာရှူချင်းရွှေရောပြည်အောင်စုလမ်းမကြီးလာရှူငူဆယ်ပြည်အောင်စုလမ်းမကြီးတွေကိုမြောက်ပိုင်းမဟာမိတ်ညီတော်၃ဘွဲ့ကထိ ंछ ုပ်ထားပြီးတိုက်ပွဲတွေကြောင့်ကုန်ကားတွေနဲ့ခရီးသွားလာမှုတွေလည်းရပ်တန့်နေရတာဖြစ်ပါလေ။ဒါအပြင်ရှမ်းမြောက်တိုက်ပွဲကာလအတွင်းပူတကြီးလမ်းမကြီးပေါ်ကတံတားတွေကျိုးတာလမ်းမိတ်ပျက်စီးတာတွေကြောင့်သွားလာရအခက်ခဲတာတွေလည်းရှိနေတယ်လို့ဒေသခံတွေကဆိုပါလေ။
ကျွန်တော်စိတ်ဓာတ်ကဒီကျွန်တော်တို့ကုန်ကျစ်နေစာပိတ်တယ်။နောက်ကျုပ်ဟုတ်တွင်နောက်ကျုပ်နဲ့တောင်းနေကြမှာပိတ်တယ်။ပြီးလို့ရှိရင်ဒီ ့ဒီလိုပိတ်တယ်တိတ်နေပိတ်တယ်ပုတ်ခိုင်ပိတ်တယ်ဟောအဲ့ဒီကတော့တလန်းလုံးက၄၅နေရာလောက်ကဖြတ်သွားပြက်လာနေရတယ်တချို့လည်းသဒ္ဓါတွေကျူးသွားတာရှိတယ်တချို့နေရာတွေလည်းဒီပေါ်ကျတဲ့လမ်းတွေဖြတ်ထားတာရှိတယ်ဒါကတော့ဟိုတနေရာလည်းမဟုတ်ဘူးပိတ်ထားတာက၄၅နေရာလောက်ရှိတယ်ဆိုရင်ဟိုတယ်မှုကတော့ဒီဘက်က input လည်းကျူ output လည်း
မှုစေကျင်းဆိုင်ကျော်ဂိတ်ပါဝင်ချီရှော်ဂိတ်ပန်ဆိုင်ကျူဘုံနေစက်ဂိတ်အားလုံးဟာရှဲမြောက်မှာတိုက်ပွဲဆက်ဖြစ်တဲ့အော်တိုဘာ29ရက်နေ့ကလေးကစပြီးကုန်သွယ်ရေးမလုပ်နိုင်တော့တာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာ30ရက်နေ့ကတော့105မိုင်ကုန်သွယ်ရေးစုံအနီးမှာတက်ဆွဲထားတဲ့စစ်ကောင်စီလက်နက်ကြီးဖြူအားကုန်းကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောဆိုထားကြပါတယ်။
ကော်ဖီဆိုင်ပြည်မှုတွေမြေယာပြည်နာကအဓိကစိတ်ခုမှုတည်းရဲ့ဖြစ်နေတယ်လို့တောင်သူတွေကပြောဆိုလာပါတယ်။ကော်ဖီကိုသူချက်ဆိုင်ပြည်လို့ပြင်မဲ့မြေယာပြည်နာကအဓိကစိတ်ခုမှုတည်းရဲ့ဖြစ်နေရကြောင်းကော်ဖီသူချက်ဆိုင်ပြည်ဖို့ကိုအခက်အခဲရှိနေတယ်လို့ကော်ဖီဆိုင်တောင်သူတွေကပြောပါတယ်။လက်ရှိအချိန်ထိကော်ဖီဆိုင်ပြည်ရဲ့မြေဧကတွေဟာယာနဲ့ချီပြီးဖြစ်စီခံရတာတွေရှိသလိုအဲ့ဒီပေါ်သက်ဆိုင်ရာဌာနတွေပဲကတောင်ဝင်မှုတောင်ဝင်ခံမှုမရှိတာတွေကြောင့်နောက်ထပ်သူချဲဆိုင်ပြမှုအပေါ်ရင်းနှီးမြှုပ်နှံမှုမလုပ်ရတော့တဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။ဒါပြင်ညီအစ်ကိုကလည်းကြောင့်မှုဖိတ်ခံတာရပြီးဒီအရုံမှာမှုရင်ဆိုင်နေရတဲ့တောင်သူတွေနဲ့စီးပွားဖြစ်ကော်ဖီဆိုင်ပြသူတွေလည်းရှိနေတယ်လို့လုံချုံရေးရအမိမဖော်လို့လေမြန်မာနိုင်ငံကော်ဖီအသိမှတောင်ရှိသူကပြောပါတယ်။ကော်ဖီဆိုင်ပြမှုနဲ့ပတ်သက်တဲ့မြေကိုအထွေထွေအောက်ချုပ်ရေးဌာနတတော်ဦးစီးဌာနနဲ့စိုက်ပျိုးရေးဦးစီးဌာနတို့ကအဓိကကင်တွဲစီမံနေတာဖြစ်ပြီးဌာနသုံးခုရဲ့တတ်မှတ်ချက်စီမံစည်းကဲတွေကလည်းတူညီမှုရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာအာရေဘီကာကော်ဖီကိုရှမ်းပြည်နယ်၊ချင်းပြည်နယ်နဲ့ပြည်ဦးလွေဒေသတို့မှာအဓိကစိုက်ပျိုးပြီးတနေ့ကိုကော်ဖီတန်ချိန်9000ကျော်ထွက်ရှိနေတာဖြစ်ပါတယ
်။ပြည်ပပြောင်းတင်မှုပိတ်သွားတဲ့အတွက်အယောင်းဝယ်ကလည်းအေးနေပါတယ်။မူဆယ်နေဆက်ကနေဒီဥနိုင်ငံဘက်ကိုအဓိကတင်ပို့နေတဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ပိတ်သွားတဲ့အတွက်ပြောင်းတင်းနံဈေးကကအယောင်းဝယ်ရပ်တန့်လို့နေပါဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ်။ထိုင်းနိုင်ငံဘက်ကအခုကိလုခွင့်နဲ့ပြောင်းဝယ်မှုကာလကပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကစလို့ကုန်ဆုံးသွားပြီးဖြစ်တာကြောင့်ကုန်သွယ်တွေဟာမူဆယ်ချင်းရှော်ကုန်သွယ်ရေးလမ်းကြောင်းကတစ်ဆင့်ဒီဥနိုင်ငံဘက်ကိုတင်ပို့နေကြတာဖြစ်ပါတယ်။ပြည်တွင်းပြောင်းထန်လုံးရဲ့65ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံကိုတင်မှုနေတာဖြစ်ပြီးအခုကင်းလုံခွင့်ကာလအတွင်းမှာမြောက်ရီနယ်စပ်ကတိုက်ပွဲတွေနဲ့လမ်းပိုင်းပျက်စီးမှုတွေကြောင့်ပြောင်းတန်ချိန်အများအပြားတင်မှု권မရရှိဘဲကုန်သည်တွေထပ်မပိတ်မိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံကိုအခုကင်းလုံခွင့်နဲ့တင်မှု권ရခဲ့တဲ့ဇူလိုင်ဩဂုတ်လအတွင်းကပြောင်းတပိတ်တာကို1100ကျပ်လောက်ထိပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကို1080ကနေ1100ကျပ်ထိတာပေါက်ဈေးရှိနေတယ်လို့ဘုံတဲတွေကပြောပါတယ
်။အခုဆက်ပြီးအော်တိုဘာလ24ရက်ကနေ33ရက်နေ့ထိဈေးကွက်တွင်တည်ချနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယပို့ကုန်မပေးကတော့စံချိန်တက်ထတင်ပြီးဈေးမြင့်တလာပြီမယ်။ကျန်တဲ့ပင်နန်ဈေးကွက်တစ်ခုလုံးကတော့ဈေးအင်းနေတယ်လို့ကုန်ပေတွေကပြောပါတယ်။လစ်ချန်နေနေပြီးအိန္ဒိယဝင်လို့အားဆက်ရှိနေတဲ့မက်ပေကတော့တတိယကာလပြီးမှဈေးကစံချိန်တင်ထပ်မမြင့်တလာပါတယ်။အော်တိုဘာ30ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ပေ FAQRC တတိယကို293,500ထိရောက်ရှိလာခဲ့ပြီးပြီးခဲ့တဲ့အော်တိုဘာ24ရက်နေ့ဈေးနဲ့ရှင်ရင်တတိယကို32,500ချက်ထပ်မမြင့်တလာတာတွေ့ရပါတယ်။မန္တလေးဈေးကွက်မှာတော့မက်ပေ60ပိတ်တောင်ဝင်တအိကို24,000ကနေ28,300ကျပ်ထိပေါက်ဈေးရှိနေပြီးကျပ်တစ်တောင်ကနေ15,000ကျပ်ထိဈေးမြင့်တလာပါတယ
်ဈေးကွက်ထဲနှာအစ်စ်တွေအဝင်ရှိလာသလိုတရုတ်ဘက်ကဝယ်ယူမှုနှေးပါသွားတာကြောင့်နှာဈေးကကျဆင်းနေတယ်လို့ကုန်တယ်တွေကပြောပါတယ်မန္တလေးဈေးကွက်မှာအော်တိုဘာ31ရက်နေ့ကနှာလက်စမုံ45ပိတ်တောင်ဝင်တအိကို31,000ကျပ်ကနေ32,500ကျပ်ဈေးရှိပြီးတစ်ပတ်အတွင်း1,000ကနေ2,000ကျပ်ကြားဈေးကျဆင်းလာပါတယ်။နှာဖြူဂျပန်ကတော့တအိတ်ကို36,500ကျပ်ကနေ38,000ကျပ်။နှာဖြူယူယူက34,000ကျပ်ကနေ36,000ကျပ်။နှာညိုကတော့တအိတ်ကို28,000ကျပ် အတီးတီးပေါင်းစည်းရှိပြီးအရင်တစ်ပတ်စည်းနှုန်းတိုင်းငြိမ်နေပါလေ။
ဒီဝဆန်ဈေးကွက်မှာလေတရအဝယ်မရှိတာအသိဝင်ရောက်မှုများလာတာတွေကြောင့်ဈေးဆက်ကျဆင်းနေပါတယ်။အောက်တိုဘာ30ရက်နေ့ကမင်္ဂလိဈေးကွက်မှာ S1 လုံဆန်းတပိတ်တာကို9900ကနေ6400ကျပ်ပေါင်းစည်းရှိနေပြီးတပိတ်တာကို100ကျပ် S1 season ကတပိတ်တာကို9000ကနေ9500ကျပ်ရှိနေပြီးအောက်တိုဘာလ24ရက်နေ့ပေါင်းစည်းနေရှင်ရင်တပတ်အတွင်းနေရာကနေ300ကျပ်အကြာဈေးကျဆင်းသွားပါတယ်။အနီလုံဆက်အတေကတော့တပိတ်တာကို9000ကနေ9500ကျပ်လောက်ပေါင်းစည်းရှိနေပြီးဈေးငိမ့်နေတာကိုတွေ့ရပါတယ်။အခုတက်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါလိမ့်ရှင်
။ခုတော့ဥဒုရာသီထင်းသိမ်းရေးအာရှရဲ့အခန်းကဏ္ဍအကြောင်းကိုပြောပြချင်ပါတယ်။ကဘာကြီးပုံမပူနွေးလာနေတာကိုထိန်းချုပ်နိုင်အောင်ရုပ်ကျွင်းလောင်စာနေရာမှာပြန်ပြည့်မြဲစွမ်းအင်နဲ့အစားထိုးကြဖို့နိုင်ငံပေါင်းစုံကျိုးပန်းနေချိန်မှာပဲလူတွေတိုးတက်နေတဲ့အာရှတိုင်းတွေမှာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုထိန်းချုပ်နိုင်မဲ့အဖြစ်ရှိနေတဲ့အကြောင်းဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်မှာနန်းလောင်တင်ပြထားပါတယ်ဗျာ
2039လောက်မှာကဘာတဝါလုံးမှာအုံပြုတ်နေကြတဲ့လျှက်စစ်တပ်အား65ရာခိုင်နှုန်းလောက်ကိုပြန်ပြည့်မြဲစွမ်းအင်တွေကနေထုတ်ယူနိုင်မဲ့အလားအလာတွေရှိနေပြီလို့အိန္ဒိယစွမ်းအင်ဝန်ကြီးကပြောပါတယ်
။ Renewable energy sources have the potential to supply
2039လောက်ဆိုရင်တော့တကဘာလုံးလိုအပ်တဲ့စွမ်းအင်65ရာခိုင်နှုန်းလောက်ကိုပြန်ပြည့်မြဲစွမ်းအင်ရင်းမြစ်တွေကနေထုတ်ယူနိုင်မဲ့အလားအလာတွေရှိနေပါတယ်။2059ရောက်မှာတော့စွမ်းအင်ကဏ္ဍကထုတ်လွှင့်နေတဲ့ကာဗွန်ဓာတ်ငွေ90ရာခိုင်နှုန်းရှော့ချနိုင်ပါလိမ့်မယ်။နယူးဒယ်လီမြို့မှာလတ်တလော့ချင်းပါခဲ့တဲ့စက်မှုအင်အားကြီးနိုင်ငံ20 G20 ထိပ်သီးစည်းဝေးမှာလည်းတန့်ရှင်းစွမ်းအင်ဘက်ပြောင်းလဲသုံးဆွဲကြဖို့ဘလောက်အရေးကြီးနေပြီလဲဆိုတာမြေမောင်းထိုးဆွေးနွေးခဲ့ကြပါတယ်
။ကြောင်မီတွေရှင်းတဲ့တဲ့ဘာဝဓာတ်ငွေတွေထုတ်ယူအသုံးပြုနေရကထွက်လာတဲ့ဖန်လောင်အင်ဓာတ်ငွေတွေကြောင့်ကဘာကြီးပုံမပူနွေးလာပြီးတော့အကျိုးဆက်အဖြစ်တဘာဝဘေးအန္တရာယ်ပုံမရင်ဆိုင်လာနေရတာဖြစ်တဲ့အတွက်နိုင်ငံအကောင်ဆောင်တွေနဲ့ဥဒုရာသီဆိုင်ရာသိပ္ပံပညာရှင်တွေကအခုလိုဆွေးနွေးအဖြေရှာနေကြတာပ
ါ The world is facing an unprecedented climate crisis
ကဘာကြီးကခမန်းရခက်တဲ့ဥဒုရာသီအချက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်အပူချိန်တွေမြင့်တက်လာတာနဲ့အများတဘာဝဘေးဒဏ်တွေလည်းပိုပြီးပြင်းပြင်းထန်ထန်ဆိုးဝါးလာပြီးဒါဟာအရေးပေါ်အခြေအနေတွေဖြစ်လာပြီးဆိုတာခံစားသိနိုင်ပါတယ်။နေစွမ်းအင်ထုတ်ယူသုံးဆွဲဖို့အခိုင်အမာဆုံးဖြတ်ထားတဲ့ကိစ္စဟာတဘာဝပတ်ဝန်းကျင်တစ်ခုတည်းကြောင့်မဟုတ်ပါဘူး။ကျွန်တော်တို့ကဘာမြေကြီးပျက်စီးမသွားရအောင်အတွက်ရောနောင်လာမယ့်မျိုးဆက်တွေအသက်ရှင်ရပ်တည်ရေးအတွက်ပါအင်ပါတာရည်ကြည်ပါတယ်။
နိုဝင်ဘာလဆမိုင်းနယူးဒယ်လီမှာကျင်းပတဲ့အပြည်ပြည်ဆိုင်ရာဆိုလာစွမ်းအင်မဟာမိတ်အဖွဲ့ ISA အစီအဝေးမှာစွမ်းအင်ရဲ့ရဝန်ကြီးစင်းကအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာပုံနဲ့မို့ဖြစ်စေတဲ့ရုပ်ကျွင်းလောင်စာတွေနေရာမှာအစားထိုးနိုင်ရေးနေစွမ်းအင်၊လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေတိုးချဲ့ထုတ်နိုင်အောင်လို့အဖွဲ့ဝင်နိုင်ငံပေါင်း120ရှိတဲ့ ISA ကအခုလိုဆွေးနွေးနေကြတာလည်းဖြစ်ပါတယ်။လူရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကြောက်မီတွေသုံးတအားပေးစေုံတွေကိုတော့ဆက်ပြီးတော့မိခိုနေရစေပါ။အာဖရိကတိုက်ကတော့နေစွမ်းအင်ထုတ်ယူနိုင်တဲ့အလားအလာအများဆုံးရှိတဲ့နေရာဖြစ်ပါတယ်။ဒါပေမဲ့လည်းရှင်နေမြုံနောက်မှုတွေကိုအကာအကွယ်ပေးနိုင်တဲ့အနေအထားတွေမရှိသေးတာကြောင့်နေစွမ်းအင်အပြည့်အဝထုတ်ယူနိုင်ခြင်းမရှိသေးဘူးလို့လည်းဝန်ကြီးရက်ကူမာစင်းကပြောပါတယ်။အာဖရိကတိုက်ကအဲ့ဒီလိုစိန်ခေါ်ချက်တွေကိုဖြည့်ရှင်းပေးပြီးတော့ရှင်နီမြုံနာမှုတွေမဆုံးရှုံးအောင်ကာကွယ်ပေးဖို့လည်းရည်မှန်းထားပါတယ်။အမေရိကန်၊ပြင်သစ်၊ဂျာမနီ၊ဗြိတိန်နဲ့အာဖရိကတိုက်ကနိုင်ငံပေါင်း30ကျော်တို့က ISA အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပေမဲ့လို့နေစွမ်းအင်ထုတ်ယူပေးနေတဲ့ဆိုလာပြားတွေကိုဥဆောင်ထုတ်လို့ရောင်းချနေတဲ့တရုတ်နိုင်ငံကတော့ဒီအဖွဲ့မှာပါဝင်ခြင်းမရှိသေးပါဘူး။တခါကမ္ဘာစွမ်းအင်ရဲ့ရာကောင်စီအတွင်းရေးမှူးချုပ်လည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့အင်ဂျယ်လာဝီကင်ဆန်ကလည်းဥဒုရာသီပြောင်းလဲမှုကိုတကမ္ဘာလုံးပူပေါင်းဖြည့်ရှင်းတဲ့နေရာမှာကမ္ဘာစီးပွားရေးအင်အားကြီးတရုတ်နိုင်ငံကပါဝင်လာဖို့တိုက်တွန်းလို့ဆိုလိုက်ပါတယ
် First of all related to a global science initiative on pooling all the knowledge about
ဥဒုရာသီဘလို့ပြောင်းလဲလာတယ်လဲလူသားတွေရဲ့ပြုမှုတွေကရာသီဥဒုအပေါ်ဘလို့သိရမှုရှိနေတယ်လဲဒါမှမဟုတ်လူသားတွေရဲ့လုပ်ရချက်ကြောင့်ဥရုယာတိပြောင်းလဲလာရတာဖြစ်တယ်။စသဖြင့်သိပ္ပံပညာဆိုင်ရာဘုဒ္ဓတရလူလူကြားရလာစေပါတယ်။နောက်ပြီး COP ညီလာခံတွေကြောင့်ပဲဒီကိစ္စကိုဝန်ကြီးများအဆင့်ဆွေးနွေးတိုင်ပင်ညှိနှိုင်းမှုတွေပေါ်ပေါက်လာရတာပါ။
ဥဒုယာတိပြောင်းလဲမှုကိုဝိုင်းဝန်းထိန်းချုပ်ဖို့ကြိုးပမ်းတဲ့နေရာမှာအရှတ်တိုက်နိုင်ငံတွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့ဥဒုယာတိဆိုင်ရာညီလာခံ COP28 မတိုင်ခင်မှာပဲတရုတ်သတင်းမီဒီယာ CGTN နဲ့တွေ့ဆုံမေးမြန်းခါမှာအဲဒီလိုပြောဆိုသွားတာပါ။ကုလရဲ့ဥဒုယာတိညီလာခံဆိုရဟာနိုင်ငံအချင်းချင်းညှိနှိုင်းကြရတာဖြစ်တဲ့အတွက်သဘောတူညီမှုရဖို့နှောင့်နှေးနိုင်ပေမဲ့လည်းတဘာဝပတ်ဝန်းကျင်အရေးနိုင်ငံဆောင်သဘောတူညီမှုနဲ့ပူးပေါင်းဆောင်ရွက်ကြတာမျိုးပို့ပြီးတော့တွေ့မြင်ချင်ပါတယ်လို့လည်းသူကပြောပါတယ်
။ Our friends, our business partners, our colleagues in China.
အရှတ်တိုက်ဟာဥဒုယာတိပြောင်းလဲမှုထိန်းချုပ်ရဲ့အတွက်အဖြေတွေရှိနေတဲ့နေရာဖြစ်ပါတယ်။ဥဒုယာတိအရေးဖြေရှားဖို့အလိုအဆုံးနေရာလည်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ရဲ့မိတ်ဆွေတွေစီးပွားဘက်တွေနဲ့တရုတ်နိုင်ငံကလှုပ်ဖို့ဂိုင်းဘက်တွေကိုတိုက်တွန်းချင်တာကတော့လူသားမျိုးနွယ်ဓုတစ်ခုလုံးကိုအကြီးမားဆုံးချင်းချောင်နေတဲ့ဥရုယာတိပြောင်းလဲမှုကိုထိန်းချုပ်နိုင်အောင်ကိုသိရှိလေ့လာထားတာတွေကိုမျှဝေပါတခြားဒေသကနည်းပညာတွေကိုလည်းလေ့လာပါလို့တိုက်တွန်းပေးရစီ
တချိန်ထဲမှာပဲကမ္ဘာခေါမိုးလို့တင်စားခေါ်ပေါ်ကြတဲ့နီပေါ်နိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအတွင်းဝန်ချုပ်အန်တိုနီယိုဂူတရက်စ်ကလည်းဟိမဝနာတောင်တန်းကြီးပေါ်ကရှေခဲလွာတွေအရေးပြောလာတာကိုမျက်မြင်တွေ့ခဲ့ရတဲ့အတွက်ကမ္ဘာပုံနှဲမှုကိုအဆုံးသတ်ကြဖို့ထံမှန်သတိပေးလိုက်ပါတယ်။ဆက်မှုခေဦးကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5ဒီဂရီစင်တီဂရိတ်ထက်ပိုမတက်အောင်လို့ဆောင်ရွက်ကြဖို့လဲ2015ခုနှစ်ကလေးကနိုင်ငံဆောင်သဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းကမ္ဘာကြီးဟာ 1.8 ဒီဂရီစင်တီဂရိတ်အထိပူရောမဲ့လမ်းကြောင်းပေါ်ကိုဦးတည်နေပြီလို့လည်းအတွင်းရေးမှူးချုပ်ကသတိပေးပြောဆိုခဲ့ပါတယ်။ကမ္ဘာစွမ်းအင်ရေးရာကောင်စီရဲ့အမှုဆောင်အရာရှိချုပ်ဝီကင်ဆန်ကတော့ပါရီသဘောတူညီမှုရဲ့ဖြစ်ပေါ်တိုးတက်မှုတွေလိုအပ်ချက်တွေကို COP28 မှာပြန်လည်သုံးသပ်ကြမှာဖြစ်တဲ့အတွက်ရှေ့ဆက်ဆောင်ရွက်တဲ့ကိစ္စရအတော်များများပေါ်ထွက်လာလိမ့်မယ်လို့လည်းခန့်မှန်းပြောဆိုထားပါတယ်။ကျမနင်္ဂလာပါ။
တနင်္ဂနွေနေ့မနေ့ခင်အတွက်အပတ်စဉ်ကဏ္ဍတွေကိုဒီလောက်နဲ့ကျင်းပ်ပါခင်ဗျာ VOA American တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းအကြောင်းအရာတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာအရှေ့လေပိုင်းကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကဂျော်ဒန်နိုင်ငံအာမန်မြို့မှာအာရဗ်နိုင်ငံသားဝန်ကြီးတွေနဲ့စနေနေ့ကတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရမှာအမေရိကန်နဲ့အာရဗ်မိတ်ဆွေနိုင်ငံတွေကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်ကျွန်တော်တို့အမြင်အရအပြစ်ခတ်ရစဲရေးဟာဟာမတ်စ်တွေပြန်ပြီးတော့စုယုံနိုင်ဖို့အခွင့်အရေးပေးလိုက်သလိုဖြစ်ပြီးအောက်တိုဘာ9ရက်တိုက်ခိုက်မှုလို့နောက်ထပ်တစ်ကြိမ်ထပ်လုပ်ပို့အခွင့်တာသွားစီလိမ့်မယ်လို့ဝန်ကြီးပြင်ကန်ကပြောသွားပါတယ်ဂျော်ဒန်နိုင်ငံသားရေးဝန်ကြီးကတော့အာရဗ်နိုင်ငံတွေကချက်ချင်းအပြစ်ခတ်ရစဲရေးကိုလိုလားနေကြောင်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောကြပါတယ်မြန်မာသတင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းတစ်ပတ်ကျော်တိုက်ပွဲကြောင့်ဥယျာဉ်စွန့်ကွာထွက်ပြေးရသူ 2,300 ကျော်ရှိလာနေပြီးအကူအညီလိုအပ်တာတွေတိတိတသားပိုများလာနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းယူတာတွေစတင်လှုပ်ဆောင်ခဲ့တဲ့အောက်တိုဘာ29ရက်နေ့ကစလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကလည်းတိုးလာနေပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ဒီဗီဒီယိုတွေကိုတင်ဆက်နိုင်မှုအတွက်ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Morris Cotton နဲ့ James Smith တို့ဖြစ်ကြပါတယ်။ VOA American တန်ရဲ့အခုဒီမနက်ခင်းအစီအစဉ်ကိုမနက်6:00-9:00အထိလိုင်းဒိုမီတာ32 49လိုင်းလမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာနဲ့ website စာမျက်နှာတွေမှာပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။ VOA ချစ်မိတ်ဆွေများအားလုံးနဲ့တူပါမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ